မကြခင်ရပိုင်တွင်ကျင်းပတော်မူ2018ခုနှစ်ဂျားပြတ်ရွေးကောက်ပွဲမှာရခိုင်ပြည်နယ်ကအမ်းမဲဆန္ဒနယ်နဲ့ရှမ်းပြည်နယ်ကမိုင်းရှုနယ်ကျေးသည့်မဲဆန္ဒနယ်တွေမှာနိုင်ငံရေးပါတီတွေကြားအခြေအနေရှင်ပြန်ရပွဲရှိနေပါတယ်။လက်ရှိအနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့လည်းအဲ့ဒီဒေသတွေကိုပါတီရဲ့လွှတ်တော်ကိုယ်စားလှယ်တွေလွှတ်ပြီးမဲဆွယ်စည်းရုံးရေးတွေမှာအားဖြင့်ကူညီလှုပ်ဆောင်နေသလိုတခြားနိုင်ငံရေးပါတီတွေအနေနဲ့လည်းမဲဆွယ်စည်းရုံးမှုတွေကိုအင်တိုက်အားတိုက်လှုပ်ဆောင်နေကြပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကတင်ပြထားပါတယ်ရှင်
။တနင်္ဂနွေမှာလွတ်တော်ကိုယ်စားလှယ်နေရာလစ်လပ်နေတဲ့လွတ်တော်အသီးသီးအတွက်မဲဆန္ဒနယ်19နေရာမှာ2018ခုနှစ်ဧပြီလ10ရက်နေ့ကျရင်ဂျားပြတ်ရွေးကောက်ပွဲကျင်းပတော့မှာပါ။လာမယ့်3ရက်အတွင်းကျင်းပမယ့်ဂျားပြတ်ရွေးကောက်ပွဲနဲ့ပတ်သက်လို့လူထုစိတ်ဝင်စားမှုနည်းတယ်လို့ပြောကြပေမဲ့ရခိုင်ပြည်နယ်ကအမ်းမဲဆန္ဒနယ်နဲ့ရှမ်းပြည်နယ်ကမိုင်းရှုနယ်ကျေးသီးမဲဆန္ဒနယ်တွေမှာတော့အနာရပါတီနဲ့ဒေသခံတိုင်းနာပါတီတွေအကြိတ်နယ်ရှင်ပြန်ရပွဲရှိနေပါတယ်။လက်ရှိရခိုင်ပြည်နယ်အမ်းမဲဆန္ဒနယ်အတွင်းနိုင်ငံရေးပါတီအသီးသီးရဲ့မဲဆွယ်စည်းရုံးရေးအခြေအနေတွေနဲ့ပတ်သက်လို့ရခိုင်မျိုးသားပါတီရဲ့အထွေထွေအတွင်းရေးမှူးဦးထွန်းအောင်ကျော်ကအခုလိုပြောပြပါတယ
်။ USDP ကလည်း2015ဒီအစိုးရအနာကိုရရှိထားပြီးတော့အမ်းမြို့နယ်မှာနှစ်အတော်များများကိုအခြေခံခိုင်ခိုင်နဲ့အိုစီယုံနေတဲ့အခိုင်အမာတည်ဆောက်နေတဲ့နယ်မြေဖြစ်ပါလေ။နောက်တစ်ခုကလည်းဒီ energy party ဟာအခုလက်ရှိဟိုအစိုးရအနာကိုရရှိထားတဲ့အင်အားတောင်းတဲ့ပါတီကြီးတစ်ခုဖြစ်ပါလေ။ကျွန်တော်တို့ရခိုင်အမျိုးသားပါတီကတော့ရခိုင်ပြည်နယ်မှာအများဆုံးဒီပြည်နယ်လွတ်တော်အထက်မှာအများဆုံးအနေရထားတဲ့ပါတီဖြစ်တဲ့အတွက်ဒီပါတီကြီးကိုကြီးလိုက်လို့ရှိရင်အင်အားချင်းအားချင်းတောင်းနဲ့တောင်းတော်တော်လေးကိုအပြင်းအထန်ဖြစ်နေကြတာကိုတွေ့ရတဲ့အတွက်အတိတ်နဲ့ဒီအမ်းမြို့နယ်မှာဟိုအနေရရှိရတဲ့အတွက်တော်တော်လူကိုအားလုံးခွန်ဆိုင်ဟိုတူနဲ့ဟိုအပြင်းအထန်မက်ဆေ့ချ်ရုံရှင်းပြနေကြတာကိုတွေ့ရပါလေခင်ဗ
ျအမ်းမဲဆန္ဒနယ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ပြည်တော်စုကြန့်ခိုင်နဲ့ဖွံ့ဖြိုးရေးပါတီတို့ကလည်းမဲဆွယ်စည်းရုံးမှုတွေအင်တိုက်အားတိုက်လှုပ်ဆောင်နေတာတွေ့ရတယ်လို့ဦးထွန်းအောင်ကျော်ကပြောပြပါတယ
် USGP ကလည်းသူတို့ရဲ့ဟိုဝယ်ရန်သူတွေနဲ့ဒီအတန်းချဲ့တဲ့ဒီနဲ့လှည့်ပြီးတော့ဟိုအင်အားပြပြီးတော့စီးရုံးမယ် energy ဆိုရင်လည်းဟိုကွေးတိုင်းကဝန်ကြီးချုပ်တီဒေါက်တာအောင်မွန်းကျော်ကိုတိုင်လာပြီးတော့သူတို့ရဲ့တိုင်းကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုလူကြီးပိုင်းနေတိုင်းအဆင့်လူကြီးပိုင်းနေလာပြီးတော့မဲဆွေစီးရုံးဟောပြောတာဒီတွေ့ရတယ်အဲ့ဒါကြောင့်ဒီအမ်းမြို့နယ်ရဲ့ကြက်ကြက်ယူကောက်ကတော်တော်ကြီးကိုတန်ဆိုင်မှုအင်အားပြင်းတယ်လို့ပြောနေပါတယ်ခင်ဗျာ
လုံးချုံကြီးအရာစိုးရင်ချက်တွေကိုပြောထားတဲ့ရှမ်းပြည်နယ်မိုင်းရှုနယ်ကျေးသီးမြို့နယ်တို့မှာလည်းလက်ရှိအာဏာရ NLD ပါတီရဲ့လွတ်တော်ကိုယ်စားလှယ်တွေကိုယ်တိုင်တွားရောက်ပြီးမဲဆွယ်စည်းရုံးမှုတွေကူညီလှုပ်ဆောင်ပေးနေပါတယ်။ရှမ်းပြည်နယ်မိုင်းရှုမြို့နယ်တွေကကြေးရွာကြီး၃ခုမှာလုံးချုံကြီးအရာရွေးကောက်ပွဲမကျင်းပဖို့ NLD ပါတီရဲ့ကိုယ်စားလှယ်လောင်း၂ဦးကကန့်ကွက်ခဲ့တဲ့အပေါ်လုံးချုံကြီးစိတ်ချရမယ့်နေရာတွေကိုမဲယုံတွေပြောင်းရွှေ့ပေးဖို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကဆုံးဖြတ်ပေးထားပါတယ်။လက်တလောမိုင်းရှုမြို့နယ်ရဲ့မဲဆွယ်စည်းရုံးမှုအနေထားနဲ့ပတ်သက်လို့မဲဆွယ်စည်းရုံးရေးကူညီဆောင်ရွက်နေတဲ့ NLD ပါတီကဥလွင်ကိုလက်ကအခုလိုပြောပါတယ
်။အမှန်တိုင်းပြောရရင်တော့ကျွန်တော်တို့စပြီးရောက်ခါကအခြေအနေတုန်းကဆိုရင်တော့ဒီစည်းရုံးရေးခတ်တာရဲ့လမ်းမဆက်သွယ်ရေးခတ်တာရဲ့လုံခြုံရေးရကျွန်တော်တို့နှိမ့်နိုင်နေရတာရဲ့နောက်တစ်ခါဒီမှာဘာသာစကားကတချို့ကြည့်ရတယ်ဆိုရင်ရှမ်းစကားလည်းဒီဘာမှပြောလို့မရတာရဲ့ပေါ့နော်။ဒီလိုခက်ခဲတွေကြောင့်မလို့ကျွန်တော်တို့ဒီအွန်လိုင်းကပြောရရင်တော့ပါတီကြီးတွေပေါ့နော်။အမေအားကဟိုတိတ်ပြီးတော့မရှိဘူးလို့ထင်ရတယ်ပေါ့။စပိုင်းကအနေထားကကျွန်တော်စတဲ့တဲ့အနေထားကဟိုပြောရရင်မိုင်းရှူးတစ်ခုလုံးကရွေးကောက်ပွဲရှိတယ်လို့တော့မထင်ရဘူး။အနေထားမျိုးတွေ့ရတယ်။အခုတော့ဘယ်လိုပဲပြောပြောဟိုကျွန်တော်တို့ဒီပါတီရဲ့လှုပ်ရှားမှုတွေကြောင့်မလို့ပြည်သူလူထုကလည်းရွေးကောက်ပွဲကိုစိတ်ဝင်စားမှုတစ်ဖြည်းဖြည်းစပြီးမြင့်တက်လာပြီ။ဒီနေ့တော့အနေထားအရပြောရရင်တော့တိုးတက်မှုရှိတယ်။ဟိုပါတီကြီးတွေနိုင်မှုဆိုတာကတော့ဟိုအင်းတော့လိုမျိုးပါတီတစ်ခုကပဲနိုင်ရဖို့တည်ထားတယ်စီးထားတယ်ဆိုတာမျိုးတော့မဟုတ်ဘူးအခုချိန်မှာတော့ကျွန်တော်တို့50 50လောက်ကိုဆွဲထားနိုင်ပြီတို့
မကြခင်ကျင်းပတော့မယ့်ဂျားပြတ်ရွေးကောက်ပွဲမှာပြည်ခိုင်ဖြူပါတီက19နေရာလုံးဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီး NLD ပါတီက18နေရာဝင်ရောက်ရှင်ပြိုင်မှာပါရန်ကုန်တိုင်းအတွင်းမှာတော့2015ရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ဝင်ရောက်ရှင်ပြိုင်ပြီးအနိုင်ရခဲ့ပြီးတဲ့နောက်လစ်လက်နေတဲ့ကော်မူမဲဆန္ဒနဲ့လူဦးရေထူထပ်တဲ့လိုင်းတရားမဲဆန္ဒနေနဲ့ကမာရလာတာချီမြင့်နိုင်လိုင်းလမ်းမတော်နဲ့စိတ်ကမ်းမြုံနယ်တွေပါဝင်တဲ့အမျိုးသားလွတ်တော်အမတ်6မဲဆန္ဒနယ်တို့မှာလည်းအကြိတ်အနေရှင်ပြန်ရပွဲရှိနေပါတယ်ရှင်။